ပြည်တွင်တော့ကိုထောက်အောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒတိုင်းပြည်လုံးပြစ်ခတ်ရေးစေးစာချုပ်သတင်းဘက်ကိုအလဲပေးကြပါတယ်တနိုင်ငံလုံးပြစ်ခတ်ရေးစေးစာချုပ် NCA မှာတိုင်းသာလက်နက်ကိုင်တပ်ဖွဲ့အားလုံးတပြိုင်တည်းပါဝင်လက်မှတ်ရေးထိုးဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့တိုင်းသာခေါင်းဆောင်တချို့ကပြောပါတယ်စက်တင်ဘာ9ရက်နေ့ကတိုင်းသာလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေနဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံခဲ့ပြီးနောက်ပိုင်းအခြေအနေတွေအရအခုလိုသုံးသပ်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာတနိုင်ငံလုံးမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိပြီးအဲ့ဒီတည်းက18ဖွဲ့ကတော့ NCCT လို့ခေါ်တဲ့အစိုးရနဲ့အပြစ်ခတ်ရဲစဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့အမည်နဲ့ NCA ဆိုတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရဲရေးစာချုပ်မှာအဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးကိုနှစ်အတော်ကြာညှိနှိုင်းလာခဲ့တာဖြစ်ပါတယ် NCA စာချုပ်နဲ့ပတ်သက်လို့အစိုးရနဲ့မညှိနှိုင်ဘဲကြံနေခဲ့တဲ့အဖွဲ့တွေကတော့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာအဖွဲ့RCSSSSC ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့ NSCNK နာဂအဖွဲ့တွေပဲဖြစ်ပါတယ်အစိုးရနဲ့အတူ NCA စာချုပ်ကိုညှိနှိုင်းရေးဆွဲခဲ့ကြတဲ့ NCCT 18ဖွဲ့ထဲမှာမှ6ဖွဲ့ကိုခြံလှတ်ထားပြီးကြံ17ဖွဲ့နဲ့သာ NCA စာချုပ်လက်မှတ်ရေးထိုးဖို့အစိုးရကဖိတ်ခေါ်ထားပါတယ်ကြံနေတဲ့6ဖွဲ့ကတော့တအောင်ပလောင်ကိုးကန့်လာဟုရခိုင်အဖွဲ့2ဖွဲ့နဲ့ဝအမျိုးသားအဖွဲ့ချုပ်တို့ဖြစ်ပါတယ်ဒါပေမဲ့လည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုနှစ်ဖက်စလုံးကမူအားဖြင့်လက်ခံထားစေဖြစ်ပါတယ်။ဒီလိုအခြေအနေတွေရှိပေမဲ့စက်တင်ဘာလ9ရက်နေ့ပြီးတော့မှသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးနောက်ပိုင်းလက်နက်ကိုင်အဖွဲ့အားလုံးအစိုးရနဲ့တပြိုင်တည်းလက်မှတ်ရေးထိုးဖို့ဆိုတဲ့အနေအထားဟာမဖြစ်နိုင်တော့ဘူးလို့သုံးသပ်ပြီးကြောင်း KNU အထွေထွေအတွင်းမှဖေဒိုစောကွယ်ထူဝင်းကပြောပါတယ
်။အခုအကုန်လုံးပါရလက်မှတ်တပြိုင်တည်းလက်မှတ်ရေးထိုးဖို့အတွက်တော့မဖြစ်နိုင်ဘူးဆိုတာအခုနောက်ဆုံးသမ္မတနဲ့တွေ့တဲ့အချိန်မှာတော့သိရတယ်။ဒီအပေါ်မှာတချို့တိုင်းသားလက်နက်ဖွဲ့ကတော့သူတို့ကတော့အကုန်လုံးမပိုင်မထိုးဘူးဆိုတော့သူတို့ဆုံးဖြတ်ချက်ပဲ။တချို့ဖွဲ့တွေကတော့ NCO လက်ခံတဲ့အဖွဲ့တွေကထိုးသွားမယ်ဆိုရင်လည်းဒါကတော့တဖွဲ့ရင်ဆုံးဖြတ်မယ်ကိစ္စတော့ဖြစ်လာမယ်။အဲ့လိုပဲမြင်တယ်လေ။နော်။20ဖွဲ့အကုန်လုံးတခါတည်းပါမထိုးမယ်ဆိုလို့ရှိရင်လည်းအဲ့ဒီရပ်တည်တဲ့အဖွဲ့ရဲ့သဘောထားအပေါ်မှာပဲမူတည်တယ်လို့မြင်တယ
်။အစိုးရဘက်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအဆင့်ခွဲထားပြီးတချို့အဖွဲ့တွေကိုပါဝင်သင့်တဲ့အချိန်ကျမှ NCA စာချုပ်မှာလာပြီးလက်မှတ်ရေးထိုးစေခြင်းနဲ့ဆန္ဒရှိနေတာပါ။ဒါကြောင့်တပြိုင်နက်တည်းအားလုံးလက်မှတ်ရေးထိုးဖို့ဆိုတာမလွယ်ကူဘူးလို့မြင်ကြောင်းဖီရိုစောကွယ်ထူဝင်းကပြောပါတယ်
။အခုကျွန်တော်တို့သမ္မတနဲ့တွေ့တဲ့အချိန်မှာသမ္မတကနေပြီးတော့အကုန်လုံးပေါ်ရေးမှုဆိုတာလက်ခံတယ်။ဒါပေမဲ့ပါဝင်ရမယ့်အနေအထားကတူတာမဟုတ်ဘူးတော်ပြောတာဖြစ်ပါလေတပြိုင်တည်းဒီလက်မရေးတော့ပါတာတဲ့ပါဝင်စင့်တဲ့နေရာနဲ့စပ်ပါတာကပို့ပြီးတော့လက်တွေ့ကြတယ်ဆိုတဲ့သဘောအပေါ်မှာကျွန်တော်တို့ကအဲ့ဒါပြန်လည်ပြီးတော့အခုလာမဲ့တိုင်းသားလက်ကအဖွဲ့ကြီးတဲ့ထိပ်သီးကောင်းဆောင်တွေပြန်ထိုင်မယ်ထိုင်ပြီးလို့ရှိရင်အဆုံးပြတ်မှာပေါ့တဖွဲ့ချင်းအဆုံးပြတ်ချက်အပေါ်မှာလည်းမူတည်အောင်နော
်စတေမာလ24ရက်ကနေ26ရက်ထိလုပ်မဲ့တိုင်းသားလက်နဲ့ကန်ထိပ်သီးညီလာခံကိုထိုင်းနိုင်ငံချင်းပိုင်မှာပြုလုပ်သွားဖို့ရှိပါတယ် NCA စာချုပ်မှာလောလောဆယ်လက်မှတ်မထိုးနိုင်သေးတဲ့အဖွဲ့တွေအတွက်လာမယ့်ကာလမှာပြုလုပ်မယ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်ခွင့်ပေးဖို့နဲ့အာမခံချက်ရရှိဖို့ကိုအစိုးရနဲ့ညှိနှိုင်းနေစေဖြစ်တယ်လို့ဖီရိုစောကွယ်ထူးဝင်းကပြောပါတယ
်တဖွဲ့ကြီးကဆုံးပြမယ် DNC ကိုလက်ခံတယ်လားလက်ခံပြီးလို့ရှိရင်အကုန်လုံးပါမထိုးမလားအဲ့ဒါတော့ရှင်းတဲ့ရမယ်ကိစ္စပဲဒါပေမဲ့ account ထဲပေါ်တဲ့နေရာမှာအကုန်လုံးပါဝင်မှုကိုမရဘူးဆိုလို့ရှိရင်ဘာမှမထိုးတော့ဘူးဆိုတဲ့သဘောတော့မဟုတ်ဘူးလက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အဖွဲ့တွေကလည်းနိုင်ငံရေးမှာပြည်သူဆွေးနွေးခွင့်မှာပါဝင်လာရမယ်။စစ်ရေးရအမှတ်ကရရှိရမယ်၊လူမှုရေးအမှတ်ကရရှိရမယ်။ဒါတွေကိုဆိုလိုတာပေါ့နော်
။ NCA ဆိုရောက်လက်မှတ်ရေးထိုးမထိုးဆိုတာနဲ့ပတ်သက်လို့ KNU ကရင်အမျိုးသားအစည်းအရုံးရဲ့သဘောထားကိုအထွေထွေအတွင်းမှဖီရိုစောကွယ်ထူးဝင်းကအခုလိုပြောပါတယ်
။ KNU သဘောထားကတော့ NCA အခုရလာတဲ့တည်ပြုမှုကြောပေါ့ NCA လက်ခံတယ်နော်အဲ့မှာလက်မှတ်ရေးချိုးမဲ့လက်နက်ကိုင်အဖွဲ့စီနဲ့ပတ်သက်ပြီးတော့အကုန်လုံးဆိုတဲ့ NCCT တဲမှာပါတဲ့16ဖွဲ့နောက်ပြီးတော့ ABS တဲပါဆို16ဖွဲ့ဒီအပေါ်မှာရပ်တည်ပြီးတော့အစီအစဉ်မကြိုက်ဘူးနီလာရှာမယ်သူတို့ပါလာနေတဲ့အစီအစဉ်ပါလာနိုင်ဖို့အတွက်ပေါ့နီလာရှာမယ်ဆိုတာနှစ်ဖက်စလုံးကသဘောထားရှိတာပြီးတာဖြစ်တယ်လေ
NCA တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆိုတဲ့သဘောအတိုင်းလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးမှသာအတိပ္ပယ်ပြေဝတဲ့စာချုပ်ဖြစ်လာမှာပေါ့လို့ယူဆထားတဲ့အဖွဲ့တွေရှိသလို NCA ကိုလက်မှတ်ရေးထိုးလိုက်ခြင်းအပြင်ပုံမှန်ဆက်ခွန်တည်းလို့လူသိများတဲ့မတရားအသင်ကြီးညာခံထားရတဲ့အခြေအနေအောက်ကနေလွတ်မြောက်ပြီးလုံစရာတွေကိုရှေ့ဆက်လုတ်သွားနိုင်မယ်လို့ယူဆနေကြတဲ့အဖွဲ့တွေလည်းရှိနေပါတယ်ခင်ဗျာ